အမေရိကန်ပြည်ထောင်စုမှာပြည်နယ်နဲ့မြို့နယ်ရဲတပ်ဖွဲ့တွေကိုအစိုးရကစစ်တုံးလက်နက်တွေပေးနေတာပြန်ပြီးတော့တုံ့တက်ဖို့အတွက်သမ္မတဘရက်အိုဘားမားကအမိန့်ပေးလိုက်ပါတယ်။မစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှာရဲတယောက်ရဲ့ပစ်ခတ်မှုကြောင့်ဆယ်ကျော်သက်တယောက်သေဆုံးခဲ့ပြီးတဲ့နောက်အသားအရောင်အခြေခံတဲ့အကြမ်းဖက်မှုတွေရပ်ပေါင်းကြအောင်ဖြစ်ခဲ့ပြီးတဲ့နောက်မှာသမ္မတအိုဘားမားကအခုလိုအမိန့်ပေးခဲ့တာဖြစ်ပါတယ်။စစ်တုံးလက်နက်တွေကိုအစိုးရကဆက်ပြီးတော့ပေးတင်သလားမောင်းပြန်ရိုင်ဖယ်တနက်တွေအပါအဝင်လက်နက်တချို့နဲ့မြေမြုပ်မိုင်းတံခံနိုင်တဲ့ရင်တွေကိုမြို့နယ်ရဲတပ်ဖွဲ့တွေကဘလို့အသုံးပြုကြတယ်လဲဆိုတာတွေကိုအင်ဗျူတော်ကတုံ့တက်မှာဖြစ်တယ်လို့အစိုးရအကြီးတန်းတာဝန်ရှိသူတွေကစနေနေ့တုန်းကပြောကြားခဲ့ပါတယ်။ဖာဂူဆန်မြို့မှာဆန္ဒပြကြသူတွေကိုတန်ကြပ်ကကားတွေထဲကရဲတွေကဆစ်လက်နက်တွေနဲ့ရင်ဆိုင်နေတဲ့တပ်ပုံတွေဗီဒီယိုတွေကြောင့်အမေရိကန်ပြည်သူတော်တော်များများနဲ့လွှတ်တော်အမတ်တချို့ကထိတ်လန့်ခဲ့ကြပါတယ်။ထိတ်တဲရင်ဆိုင်မှုတစ်ခုအတွင်းမှာလက်နက်မဲ့လူမဲ၁၀ကျော်သက်တယောက်ကိုလူပြူရဲအရာရှိတယောက်ကပြစ်တက်ခဲ့တဲ့ဒီဩဂတ်စ်လ၉ရက်နေ့ကစတင်ပြီးတော့ဆန္ဒပြမှုတွေဖြစ်ခဲ့တာပါ။လူရဲစုပူမှုတွေလည်း yes နဲ့ချီပြီးတော့ဆက်ဖြစ်ခဲ့ပါတယ်။အစိုးရချပေးတဲ့အတုံးစရိတ်နဲ့အခုလိုမျိုးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးတာတင်တော်ရဲ့လား။နောက်မျိုးနယ်ရဲတပ်ဖွဲ့တွေမှာဒီလက်နက်တွေကိုသုံးဖို့အတွက်တည်တည်ချာချာလေ့ကျင့်ထားရဲ့လားဆိုတာကိုသမ္မတကသိချင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တုံ့တက်မှုတွေလုပ်တဲ့နေရာမှာလည်းလွှတ်တော်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရအကြီးတန်းတာဝန်ရှိသူတွေကပြောပါတယ်။ဖာဂူဆန်မြို့မှာတော့စနေနေ့တုန်းကပြန်ဖက်ထောက်ခံသူအဖွဲ့နှစ်ခုကတီးကြစီလူလူစုဝေးဝဲတွေလုပ်ခဲ့ကြပါတယ်။လူပြူမဟုတ်သူများတိုးတက်ရေးအဖွဲ့ NAACP စိတ်လူးဝစ်ခရိုင်ရုံးခွဲကဒီတေဆုံးသွားတဲ့မိုက်ကယ်ဘရောင်းအတွက်စုဝေးဝဲကိုဦးစီးပြီးတော့လုပ်ခဲ့ပါတယ်။နောက်တနေ့မှာတော့ပြစ်ခတ်ခဲ့တဲ့ရဲအစားရှိဒေရန်ဝီလ်ဆန်ကိုထောက်ခံတဲ့လူလူစုဝေးဝဲကိုလုပ်ခဲ့ကြပါတယ်ရှင်။